မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာတိုမတ်စ်အိုဟေးကင်တာနာဟာကချင်ပြည်နယ်မြစ်ကြီးနားကနေပြီးတော့ရန်ကုန်မြို့ကိုဒီကနေ့ပဲပြန်ပြီးတော့ရောက်လာပါတယ်။အဲဒီနောက်အင်းစိန်ချင်းထောင်ကလူ့အခွင့်အရေးခြေနေတွေကိုလေ့လာဖို့အကျဉ်းသားတချို့နဲ့တွေ့ဆုံခဲ့ပါတယ်။ရန်ကုန်အခြေစိုက်ကုလသမဂ္ဂပြန်ကြားရေးရုံးကဒီစီဇန်နဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပေမဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအတင်းကတာဝန်ရှိသူကတော့အင်းစိန်ထောင်အတွင်းမှာကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ထားပါတယ်။မစ္စတာကင်တာနာရဲ့ဒီကနေ့ခီးစဉ်သတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့မစ္စတာကင်တာနာဟာမြစ်ကြီးနားမြို့ကနေဒီကနေ့မနက်9နာရီကျော်ကထွက်ခွာလာခဲ့တာဖြစ်ပြီးရန်ကုန်မြို့ကိုနေကင်း12နာရီလောက်မှရောက်ရှိခဲ့ပါတယ်။နေကင်း10နာရီလောက်မှတော့ရန်ကုန်မြို့ကနမဲဇိုးနဲ့ထင်ရှားတဲ့အင်းစိန်ထောင်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။အင်းစိန်ထောင်မှာအကျဉ်းသားတွေနဲ့တွေ့ဆုံခဲ့တယ်လို့ရန်ကုန်အခြေစိုက်ကုလသမဂ္ဂရုံးကပြန်ကြားရေးအရာရှိဦးအေးဝင်းကပြောပါတယ်။
အော်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အင်းစိန်ထောင်ကနေအကျဉ်းသားတွေတွေ့ပြီးထွက်လာပါတယ်ခင်ဗျာမနေ့ကမြင်းနားနေကျွန်တော်ပြန်မကားပါနဲ့လို့ဆိုရကျွန်တော်အမှတ်လို့ဆက်ထပ်ပြောရတော့မရှိပါဘူးခင်ဗျာ
လေလာတွေးရှိတဲ့အချက်တွေကိုတော့မပြန်ခင်မှာသတင်းစာရှင်းလင်းပွဲကျင်းပပြီးသတင်းထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွဲဖက်အတွင်းရင်းမှုဥပိုလ်ကြီးကတော့အင်းစိန်ထောင်တွင်းမှာနိုင်ငံရေးအကျဉ်းသားတို့ကြံရှိနေပြီးသူတို့နဲ့တွေ့ဆုံဆွေးနွေးပြေးလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
ကျွန်တော်တို့ကတော့အင်းစိန်ထောင်မှာရှိနေတဲ့နိုင်ငံရေးကျင်းသားဆင်းကိုပို့ပေးရတာရှိပါတယ်။ဒီတစ်ခေါက်တော့25ရောက်ရှိတယ်အဲခဲမော်ရယ်ကိုတော့တွေ့ပါလို့ပြောတာ။ဟိုခါတိုင်းလောက်တဲ့အခါမှာတော့အချင်းထောင်ရဲ့အခြေအနေတွေသူမေးလို့ရှိတယ်။နောက်ဒီလက်ရှိနိုင်ငံရေးကျင်းသားတွေရဲ့အမှုဖြစ်စဉ်တွေကိုသူမေးလို့ရှိတယ်။နောက်သူတို့ဒီအင်မလေးဆက်မခံမခံရအဲ့ဒါတွေကိုမေးလို့ရှိပါတယ်။အထူးသဖြင့်တော့လူ့ခွင့်ရေးချုပ်ဖို့မှုဆိုင်ရာကိစ္စတွေကိုမေးလို့ရှိပါတယ်။အခုလည်းသူကတော့ဒီလူ့ခွင့်ရေးအခြေအနေကိုစုံစမ်းလေ့လာဖို့တော့ဖြစ်တဲ့အခါကျတော့အဲ့ဒီဒုက္ခဝင်ဆိုင်ရာရှိတော့ဘက်ကနေပြီးတော့ပဲသူချင်းခက်ပြီးမေးခွန်းတွေမေးလိုက်တယ်လို့ထင်ပါတယ်
။ဒီကနေ့ညနေမှာတော့မစ္စတာကီတာနာနဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းကတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ဒီလိုတွေ့ဆုံတဲ့အခါမှာမြန်မာပြည်ကလက်ရှိလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားမယ်လို့လည်းဥပိုလ်ကြီးကပြောပါတယ်
။အဓိကတော့ဒီလက်ရှိအဖမ်းဆီးတွေရဲ့လက်ကျန်နိုင်ငံရေးအကျဉ်းသားကိစ္စတွေရဲ့ဒါတွေတော့အဓိကထားပြီးဆွေးနွေးဖြစ်ပါဦး။နောက်အချင်းထောင်ထဲမှာလည်းနိုင်ငံရေးအချင်းသား124ယောက်ကျွန်တော်ကြံနေတာရှိတယ်။ဒီသင်ပွင့်ဖွဲ့စည်းမှုဆိုင်ရာကိစ္စတွေနဲ့နောက် Freedom of Assembly တို့ Freedom of Assembly တို့ရောဒီကိစ္စတွေလည်းနည်းနည်းဆွေးနွေးဖြစ်မှာပါ။ဥပဒေပိုင်ဆိုင်ရာကိစ္စတွေ။ကျွန်တော်တို့အပန်းကြရတဲ့ကိစ္စဆိုလို့ရှိရင်တော်တော်လေးချုပ်ဆိုးရတယ်။ဆိုတော့ဥပမာမျိုးရင်းမီဒီယာကိုကာရင်ဒီတရားလောက်ဖြစ်တဲ့ကိစ္စမျိုးတွေဒါတွေကတကယ်တမ်းကျတော့ဖြစ်ကုန်မဖြစ်သင့်ပါဘူး။နောက်တစ်ခုကငြိမ်းချမ်းစွာဆန္ဒပြနေတဲ့ဟာကိုဒီလောက်ကြီးဟိုကာရင်ဒီတက်လောက်ဟောလုပ်နေတဲ့ကိစ္စမျိုးမဟုတ်ဘူး။ဒီလိုကိစ္စတွေပါမယ်။နောက်ဥပဒေစိုးမှုမရှိတာတွေ၊နောက်ဒီတရားတဲ့တရားစီမံမရတာတွေဒီကိစ္စတွေတော့အဆုံးပြေပြီးပြောပြမှာပါ
။ကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်မစ္စတာကင်တာနာဟာမြန်မာပြည်မှာဆေးရကြနေထိုင်ပြီးလူ့အခွင့်အရေးအခြေအနေတွေကိုလေ့လာမှဖြစ်ပါတယ်။လွန်ခဲ့တဲ့ရက်တွေကတော့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးနောက်ရက်တွေမှာချင်းပြည်နယ်၊ရှမ်းပြည်နယ်နဲ့မန္တလေးတိုင်းကမိထီလာမြို့တွေကိုတွားရောက်ဖို့ရှိနေတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်ခီးစဉ်မှာတော့စစ်ပြေးဒုက္ခသည်တွေအခြေအနေကိုလေ့လာဖို့အတွက်ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာကိုတွားရောက်ဖို့ပြင်ဆင်ခဲ့ပေမဲ့ခွင့်ပြုချက်မရခဲ့ပါဘူး။